2009မှာအင်နိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်စစ်တပ်ကဖျောက်ချခံခဲ့ရသူသမ္မတဟောင်မိုဟာမက်မော်စီဟာတရားဥပဒေကြားနာနေစဉ်တွင်လက်ကျသေဆုံးသွားခဲ့ပါတယ်။သူ့ပေါ်ဆွဲချက်တင်ထားတဲ့တရှိုးမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့9မိနစ်ကြာရှောင်လဲချက်ပြီးပြီးနောက်မှာအစစ်ဆေးကမှန်ကန်တဲ့လက်ကျသေဆုံးသွားတာဖြစ်ကြောင်းစီအိုကိုရေးပေါ်ခေါ်ဆောင်သွားခဲ့ပြီးမဲ့စီအိုရောက်တက်ခေါ်ဆောင်သွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ Muslim Brotherhood Muslim ညီနောင်များအဖွဲ့လို့ခေါ်တဲ့ Islamic အုပ်စုအတွင်းထိတ်တန့်ပုဂ္ဂိုလ်တယောက်ဖြစ်သူသမရဟောင်းမော်စီယာ2013ခုနှစ်မှာ Egypt စစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတယ်လို့သူ့ရဲ့ Muslim ညီနောင်များပါတီဟာလည်းတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ခံခဲ့ရပါတယ်။အသက်60 69ရှိမော်စီယာ2013ခုနှစ်ကစလို့အကျဉ်းခံခဲ့ရပြီးအီရန်နဲ့ကာတာနိုင်ငံတွေအတွက်တရှိုးလုံးမှုနဲ့2012ခုနှစ်မှာသူ့ကိုဆန္ဒပြသူတွေကိုတပ်ဖြတ်မှုစတဲ့ဆွဆဲချက်ပေါင်းများစွာကိုရင်ဆိုင်နေခဲ့ရပါတယ်။တင်းနာအနေကလုပ်ခဲ့တဲ့ကြားနာမှုမှာတော့ပါလက်စတိုင်းအုပ်စုဟာမတ်စ်နဲ့တန်တရားရှိဖွဲ့ဆက်တယ်မှုဆိုင်ရာတရှိုးလုံးမှုဆွဲချက်အတွက်ဆောက်လဲချက်ပေးခဲ့ရတာပါ။မော်စီကိုရွေချက်ရှိရှိအသက်တင်းင်းင်းနဲ့တည်ဆိုးအောင်လုပ်ခဲ့တဲ့ဒီကျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါရီကပြောပါတယ်။လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့မော်စီအပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကပါတယ်လို့ပြောပြီးမော်စီရဲ့မဟာမိတ်အရင်မှတူဖြစ်တဲ့တူကီသမ္မတတယ်ယစ်အာဒိုဂန်ကတော့မော်စီကိုအာဇာနည်လို့ခေါ်ဆိုလိုက်ပါတယ်။